အချင်းနိုင်ငံမြောက်ပိုင်းပော့ဆိုင်မြို့ကဘလုံးမွဲတိကယုံကြောင့်လူ84ယောက်သေဆုံးပြီးရာချီထိခိုက်ဒဏ်ရာတွေရခဲ့ကြတဲ့အထိဖြစ်ခဲ့ရတဲ့အတွက်အာဏာရစစ်ကောင်စီနဲ့လုံခြုံရေးတပ်ဖွဲ့တွေကိုပြစ်တင်ရှုတ်ချပြီးကာရိုမြို့တော်မှာလူထောင်ပေါင်းများစွာဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတချို့ကတော့မြို့တော်မှာရှိတဲ့တဟေရာရင်ပြင်မှာကြာသာရင်းတွေကစုဝေးခဲ့ကြတယ်လို့ပြည်ထောင်ဝန်ကြီးဌာနအနီးကိုချီတက်သွားသူတွေကိုတော့လုံထင်းတပ်ဖွဲ့တွေကမျက်ရည်ယိုပုံးတွေနဲ့ပြစ်ခတ်ဟန်တားခဲ့တာပါ။ပုဒ်တွင်းနဲ့ဒီကယုံတွင်ဒဏ်ရာရခဲ့သူတွေအပါအဝင်လွတ်မြောက်လာသူတွေပြန်လည်ရောက်ရှိလာကြတဲ့ကာရိုဘူရာအနီးမှာလည်းလူအုပ်တုပ်ကစစ်ဆေးရကိုဆန့်ကျင်တဲ့ကြွေးကြော်ဆန်တွေကိုအော်ဟစ်ခဲ့ကြပါတယ်။အာကစားရာဇဝင်မှာအဆိုးအဆုံးကြုံခဲ့ရတဲ့ဖြစ်ပျက်အတွက်အဆိုးရကအချစ်ပေါ်လုံးဖွဲ့ချုပ်ဖို့ဖွဲ့ကိုအလုတ်ဖြုတ်လိုက်တယ်လို့ပော့ဆိုင်မျိုးအုပ်ချုပ်ရေးမှူးနဲ့လူကြုံရေးတာဝန်ရှိသူအကြီးအကဲတွေကိုလည်းတာဝန်ကရက်စက်ထားလိုက်ပြီလို့စစ်တပ်ကခန့်အပ်ထားတဲ့ဝန်ကြီးချုပ်ခမဲအဂန်ဇူရီကပြောဆိုလိုက်တာပါ။အပြစ်ပေးရေးယူဖို့ဆုံးဖြတ်ချက်ကိုတော့လွတ်တော်အရေးပေါ်စည်းဝေးတွင်ကြေညာခဲ့တယ်လို့လည်းပြောပါတယ်။အခြေစစ်ကောင်စီအစိုးရရဲ့ခေါင်းဆောင်ဘူချူချီမိုဟာမက်တန်တာဝီကတော့နိုင်ငံတော်ဝန်ထမ်းချင်းထိမ့်မှဖြစ်၃ရက်ကြာတတ်မှတ်ဖို့ကြေညာလိုက်တယ်လို့တာဝန်ရှိသူတွေကိုဖော်ထုတ်သွားမယ်လို့လည်းပြောခဲ့တာပါ။ရဲတပ်ဖွဲ့ကတော့လောလောဆယ်တန်လျာရှိသူလူ၄၈ယောက်ကိုဖမ်းဆီးထားပါတယ်။